တိုင်းရင်းဒေသကတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးကြရပြီးနေရရင်းတွေကိုမပြောင်းရဲကြတော့ပဲအသက်ပေးလို့ရမှအခြေချနေထိုင်ဖို့ကြိုးစားရုန်းကန်နေရတဲ့ရှမ်းပြည်နယ်တွေကဒုက္ခသည်တွေအကြောင်းဒုက္ခသည်များနဲ့အထူးအစီအစဉ်ဖြစ်တဲ့ကျမစုမုံကစူးစီးတင်ဆက်ပေးကြပါတယ်။ဟုတ်ပါတယ်။စစ်မီးတွေမငြိမ်းနိုင်သေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာအခုချိန်ထိကိုတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဆက်ဖြစ်ပွားနေစေပါဒီလိုမျိုးမငြိမ်းနိုင်သေးတဲ့စစ်မီးတွေကြားဆေးပရိပခါတွေတင်မာနေတာမျိုးထောင်ချီတဲ့ရှမ်းပြည်နယ်တွင်ကဒေသခံရှမ်းလူမှုအပါအဝင်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားပြည်သူတွေဟာအသက်ဘေးလွတ်ရာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်တကဘာလုံးကိုဗစ် -19 ကပ်ရောဂါဖြစ်နေတဲ့အချိန်ဒုက္ခသည်တွေမှာစစ်ဘေးရောယောဂါဘေးကြောင့်မှာအန္တရာယ်ကြီးတဲ့အနေအထားဖြစ်နေပါတယ်လို့တအောင်မျိုးသမီးအဖွဲ့အစည်းရဲ့အကြံပေးလွေပွင့်ညင်ကပြောပြပါတယ်
ကျမတို့တအားဒေတာမှာဆိုလို့ရှိရင်တိုက်ပွဲတွေလည်းမရပ်သေးဘူးနော်ဆိုတော့အခုကပ်ရောယောဂါဖြစ်ပေမဲ့လည်းစစ်ဘေးရှောင်တွေတိုးလာတာပဲရှိရပါတော့နော်ဒီတွင်းချင်းမှာပဲဖက်လဲပြေးနေရတယ်လို့ဖြစ်တယ်ဒါပေမဲ့အခြေအနေနည်းနည်းငြိမ်လာတဲ့ပြန်သွားအဲ့လိုမျိုးတွေလုပ်တယ်လေဆိုတော့ကိန်းကနားအရာတိတိကျကျပြောဖို့အရင်ကိုပြောပါတော့လို့ခရတဲ့ကြောင့်မို့တော့ရောက်ပြီတဲ့အခါမှာအရင်ကိုခက်ဖြစ်တယ်အခုကယောဂါကြီးဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်အတူတူထူတွေတော့လည်းအနေရရှိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့နှစ်ဖက်စလုံးကတက်ကိုရပ်တော့လို့ရတယ
်ဆစ်ရှောင်ဒုက္ခတဲ့အများစုကိုတော့ခရီးယံဖျားရှိခိုးကြောင့်ဖုန်းတော်ကြီးကြောင့်နေနဲ့စာတင်ကြောင့်နေမှာရှမ်းမြို့မိမြို့ဖားတွေနဲ့ဒေသခံတွေကကူညီဆောင်ရှောက်ပေးထားပါတယ်တိုက်ပွဲတွေခိတ္တငြိမ်သက်သွားချိန်ဆိုရင်တချို့ကနေရက်ကိုပြန်ပါတယ်အများစုကတော့မိုင်းအနေရလို့ဆက်ဖြစ်လာနိုင်ခြင်းရှိတဲ့တိုက်ပွဲအငွေ့အသက်တွေကြောင့်ဘေးလွတ်ရာနေရာတွေမှာပဲဆက်လက်ခိုးလုံနေကြပြီးအဲ့ဒီဒေသတွေမှာအခြေချဖို့ကြိုးစားလာနေကြပါတယ်တိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့ရှမ်းပြည်သူတွေရဲ့လိုအပ်ချက်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနအလုံးမှုဆောင်ကော်မတီဝင်ဦးမိုင်းသိန်းစောကနေရက်ရင်းကိုမပြောင်းရဲကြတော့တဲ့တိုင်းရင်းသားတွေရဲ့လက်ရှိအနေအထားပြောပြပါရစေ
မြောက်ပိုင်းမဟာမိတ်ဖက်နဲ့ဟိုမြန်မာတမန်တော်နဲ့ပေါ့ဖြစ်တာကျွန်တော်တို့ကိုပေါင်းချုပ်ခွင့်ရဒေသမှာနမ်ဆန်းမှာကျတော့မရှိဘူးဗျာမန်တုံးမှာကျတော့ကပ်နှစ်ခုကျန်းနေပါတယ်ခင်ဗျာတစ်ခုကလီစုတိုင်းသားတွေနောက်တစ်ခုကကချင်းတိုင်းသားတွေရှိနေတယ်ဗျာတိုက်ပွဲဖြစ်တာ2012ကတည်းကသူတို့မပြောင်းချင်တာလေတခြားတော့တိုင်းသားတွေဥပမာပလောင်တိုင်းသားတွေလည်းရှိတယ်ပလောင်တိုင်းသားတွေကတော့ပါလို့တလဲဆိုရင်အဲတိုက်ပွဲပြီးတာနဲ့မိမိရဲ့မူရန်သာတိကိုပြန်သွားတယ်အဲ့ဒီလီစုတိုင်းသားနဲ့ကချင်းတိုင်းသားတွေကတော့သူတို့မပြောင်းမနဲ့ကက်မှာပဲဟိုဒုက္ခတဲ့စကံအနေနဲ့ပဲဒုက္ခတဲ့အဖြစ်နဲ့ပဲဆက်နေနေသေးပဲဗျယနေ့အထိပါခင်ဗျ
ဒီတိုင်းရင်းသားတွေလိုပဲနေရက်ကိုမပြောင်းကျင်တော့ပဲဘေးလွတ်ရာနေရာအစ်တွေမှာခိုးလုံနေထိုင်အခြေချဖို့ကြိုးစားနေကြတဲ့ဆစ်ဆောင်ပြည်သူတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွေက hyper ဆစ်ဆောင်စခန်းကဒုက္ခသည်တွေပါ hyper ဆစ်ဆောင်စခန်းအထိသွားပြီးတော့ကူညီပေးခဲ့တဲ့ကိုမိုးကတော့သူ့အတွေ့အကြုံပြောပြပါတယ
်အဲ့ဒီတော့က hyper နေရာကိုဆစ်ဘေးဆောင်စခန်းကိုရောက်လာကြတာပေါ့နော်အဲ့မှာပလောင်တိုင်းရင်းသားတွေရဲ့လီစုတွေရဲ့ဒီရှမ်းတိုင်းရင်းသားတွေရဲ့ရောက်လာကြတယ်အခုကအဲ့ဒီထွက်ပြေးလာတဲ့မူရရွာတွေကိုမပြန်တော့တဲ့အုပ်စုတွေလည်းရှိတယ်အဲ့ဒီ hyper ရွာရဲ့အပြင်ဘက်နားလေးမှာအရင်စစ်ဘေးရောက်စခန်းနေရာမှာပေါ့လေအဲ့နားလေးမှာ hyper ရွာရဲ့ကူညီမှုနဲ့အဲသူကအဲ့နားလေးမှာရွာတယ်လိုက်ကြတယ်ဗျအဓိကကတော့မပြန်ရဲဘူးဆိုတာကမိုင်းမိသားတို့ဘာတို့ညာတို့တွေကြားတဲ့အခါမှာဟိုသူတို့စိုးရိမ်မှုတွေလည်းရှိတယ်ဘယ်အချိန်မှာသူတို့ဘဝတွေအတွက်ထပ်ပြီးတော့ဒီလိုမျိုးပြန်ဖြစ်လာအောင်လဲဆိုတဲ့ကိစ္စကဟိုအကဲဖြတ်လို့မရဘူးပေါ့နော်အဲ့ဒီအတွက်မူလနေရာကိုပြန်မသွားတော့ပဲနဲ့အဲ့ဒီရွာတွေမှာနေလိုက်ကြတယ်လို့ပြရပါတယ်ခင်ဗျ
ရှမ်းပြည်နယ်ကုတ်ခိုင်ဘက်ကောင်းနေရွှေမော်စတဲ့ကျေးရွာတွေနားမှာ2020ပြည့်နှစ်ဇွန်လဇန်ပိုင်းအထိစစ်တပ်နဲ့တအောင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေသေးပါကုတ်ခိုင်ဘက်မှာတိုက်ပွဲတွေဖြစ်တဲ့အချိန်တိုင်းစစ်ရှောင်ပြေးလာတဲ့ပြည်သူတွေကိုကူညီပေးနေတဲ့ကုတ်ခိုင်မြို့နယ်ဗျမစိုးလူမှုကူညီရေးအစ်တင်တာဝန်ခံဦးတင်ဝင်းကလက်တလောအခြေအနေနဲ့ရခိုင်နှစ်တွေကလေးကရှိနေပြီးတော့မပြောင်းကြသေးတဲ့ဒုက္ခသည်တွေအကြောင်းပြောပြပါတယ်
ဟိုဒီကကအဖွဲ့တွေနဲ့အစိုးရနဲ့ဖြစ်တဲ့ဟာတွေမှာဒီကိုယ့်ခိုင်မဲ့ဆန်းတော့လေတိုက်ပွဲဖြစ်မှာစိုးရိမ်ပြီးတော့အလူရောက်လာတဲ့ဟာတွေလည်းကြည့်တယ်အခုလောလောဆယ်အများဆုံးရှိတာကချင်များတယ်ပလောင်ရှိမယ်အဲဒီစုကနည်းနည်းပဲရှိမယ်တိုက်ပွဲလည်းညင်လည်းညင်သွားတော့ပြန်ကုန်ကြတယ်
ရှမ်းပြည်ဘက်မှာကစီးရီးတင်မာနေစေမှုဒီလိုဒုက္ခသည်တွေနေရပြန်ရင်စိန်ခေါ်မှုတွေကြုံရကြချိန်မှာပဲမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့သုံးဘက်ကဂျိုလာတရက်နေ့ကနေဩဂုတ်လ31ရက်နေ့အထိသုံးလတာတစ်ဖက်သက်အပြည့်ရဲ့ကြောင့်ဒီလဂျိုလာတရက်နေ့ကကြေညာချက်ထုတ်ပါတယ်ဒါပေမဲ့ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ရဲ့အပြည့်ရဲ့ကြေညာချက်အပေါ်မှာတော့ယုံကြည်စရာမရှိပါဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းက VOE ကိုပြောဆိုထားပါတယ်ဒီလိုမျိုးစစ်တပ်ရဲ့တုံ့ပြန်ချက်ဟာတိုင်းရင်းသားဒေသတွေကစစ်ပြေးဆစ်ရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးမျောလင့်ချက်တွေအပေါ်မှာတက်ရောက်မှုရှိနိုင်ပါမလားဆိုတော့အကဲခတ်တွေကသုံးသပ်နေကြဆဲဖြစ်ပါတယ်ရှင်ကျမစုမမ